ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာမနေ့ညနေပိုင်းတုန်းကပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။ဒေသခံမြန်မာစစ်တပ်နဲ့ဒေသခံတွေကတော့မပေါက်ကွဲသေးတဲ့လက်ကျန်ဘုံပေါက်ကွဲမှုဖြစ်နိုင်တယ်လို့ယူဆနေကြတာပါ။လက်နက်ကိုင်ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကအရက်သားတွေရဲ့ထိခိုက်သေဆုံးနေရတဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါရှင်။
မြောက်မြို့နယ်ရှင်းပြန်တော်ရွာကွယ်မှာမနေ့ကညနေပိုင်းလောက်ကလက်နက်ကြီးတစ်လုံးပေါက်ကွဲခဲ့ပြီးကလေးငယ်2ဦးပွေးချင်းပြီးပြေဆုံးပြီးနောက်တစ်ဦးကတော့ဆေးရုံမှာပဲဒဏ်ရာနဲ့ပြေဆုံးခဲ့တာပါပေါက်ကွဲမှုအတွင်းနောက်ထပ်လူ4ဦးထပ်မနေ့ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ဂယုဏလိုင်းတွေးလူရှင်တင်တာဝန်ရှိသူတို့ကပြောပါတယ
်မြောက်အလေးစေးအုပ်စုရှင်းပြန်တော်အလေးစေးအုပ်စုရှင်းပြန်တော်ရွာကွယ်ပေါ့အဲ့ဒီမှာကျွန်တော်တို့ကိုညောင်းတာကတော့ဘလော့ကွန်မြူနတီဟိုဟာဘုံဆန်ကြပြီးတော့လူနာတွေတဲရရဆိုပြီးတော့အတောက်ကြတယ်အဲ့ဒါကြောင့်အခုတို့အရေးပေါ်ခါကတော်ပြီးတော့ဟိုဟာကာအနေလူနာတော့တယ်ရပေါ့လူနာတော့တယ်ရဲ့အချိန်မှာခလူယောက်ျားလေးတယောက်အပက်ငါနှစ်ခံတယ်အောင်မြဲအဲ့ငါနှစ်နှစ်ခံမင်္ဂလာတယောက်ကတော့တခါလေးပွေးချင်းပြီးသုံးတော့တယ်နောက်ထပ်၄ယောက်ကတော့နောက်ထပ်၅ယောက်ကတော့တည်ပြင်းပြင်းထန်ထန်ပေါ့အဲ့ဒါလေအကုန်လုံးအကိုတို့ကအရေးပေါ်အန်ဒီလန်ကားနဲ့နေပြီးတော့ဆင်းရုံပို့ပေးလိုက်တယ်ဆင်းရုံရောက်လို့တဏှာကြီးဝင်းကျင်နောက်မှာနောက်ပဲအမျိုးသမီးအသက်20နဲ့တစ်နှစ်ခန့်ရှိတဲ့အမျိုးသမီးကြီးလေးတရားဆက်ပြီးတော့ဆင်းရုံပေါ်မှာပဲဆုံးသွားပါတယ
်ဒဏ်ရာကြောင့်ဆင်းရုံတင်ထားရသူ၄ဦးအနက်2ဦးရဲ့ဒဏ်ရာတွေကပြင်းထန်တယ်လို့လည်းပြောပါတယ
်အခုလောလောဆယ်တင်တဲ့၄ယောက်လူနာထိမှာတော့နောက်နှစ်ယောက်ကတော့ဒဏ်ရာရတဲ့ဒါမျိုးသူ့ရင်လောက်တဲ့အချိန်တွေတော့၂ယောက်ကတော့မရှိဘူးနောက်နှစ်ယောက်ကတော့ပြင်းပြထန်ထန်လေးတော့မယ်ဆိုရင်ခြေပြက်လက်ပြက်ခြေအဆင့်ပြောင်းနေတဲ့ယောက်ကတော့မယ်ဆိုတော့တိုက်ပွဲကတော့မရှိပါဘူးမျိုးရက်ပြင်းမှာတိုက်ပွဲမရှိဘူးဒါပေမဲ့အခုတော့ကြားတာကတော့အဲ့လိုပဲဟိုဟာကြားကျင်ခဲ့တဲ့ဟိုဟာဆိုရင်လည်းပောက်ကွဲတာလို့ပြောသေးတယ်အသေးစိတ်ကမသိဘူးလေ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကတော့မြောက်မြို့ပေါ်မှာတိုက်ပွဲဖြစ်ပေါ်တာမရှိခဲ့ပဲအခုပောက်ကွဲမဟုတ်ဟာအရင်လက်ကျန်မှုဖြစ်နိုင်တယ်လို့ပြောပါတယ
်တိုက်ပွဲလည်းအဲ့မှာမဖြစ်တာမရှိဘူးပြင်တက်ကလည်းဖြစ်တာမရှိဘူးနော်ဒေတာကတော့တိုက်ပွဲမဖြစ်ဘူးကတိုက်ပွဲဖြစ်မှာကဘုံကြီးဆိုတာဖြစ်လို့ရတယ်တိုက်ပွဲဖြစ်မယ်လို့ဘယ်လိုလုပ်ကြည့်လို့ရမလဲကျွန်တော်တို့မြေပုံစံပြရတဲ့လောက်ကတော့အရင်တော့ပြစ်လိုက်လို့ဟုတ်လားမကွဲသေးတဲ့ဘုံကြီးဒါဘယ်သူပြစ်ထားလဲလို့ကျွန်တော်မသိဘူးအေးလေးပြစ်တာလားဘာပြစ်လဲကျွန်တော်လည်းဒါတော့မသိဘူးအဲ့ဘုံကိုခုနတွေ့ရင်းနဲ့ဟုတ်လားအစောလာညာပါလဲဆိုတော့မကြောက်ခဲနဲ့ထွင်နေတာထားဖို့လား
ညောင်မျိုးပေါ်မှာမနေ့ကတိုက်ပွဲဖြစ်ပေါ်တာမရှိပါနဲ့တခြားနေရာတွေမှာတိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့ရခိုင်လက်နက်ကင်အေပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီဇင်ဘာလ2ရက်နေ့မှာတော့ဒီအရင်ဒီဇင်ဘာလ2ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒီပုံနာကျောင်းမျိုးနေကျေးရှိရွာရဲ့အနောက်မြောက်ဘက်အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာပေါ့နော်အဲ့ဒီမှာတိုက်ပွဲထားဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်မြောက်ဦးမျိုးနယ်နဲ့လက်ရွာရဲ့အရှိမြောက်ဘက်တောင်တန်းမှာလည်းပဲတိုက်ပွဲဆက်လက်ပြီးတော့ဖြစ်ပွားခဲ့တာရှိတယ်။ဟိုဒီနေ့ဒီဒီဇင်ဘာလ3ရက်မနေ့စနေ20မိနစ်မှာမြေပုံမျိုးနယ်မီးကြောင်တဲရွာနဲ့ဒီတောင်ကြီးရွာအကြားမှာဒီရန်ကုန်စစ်တွေကလမတ်ပေါ်မှာပေါ့နော်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တို့ကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဆိုတော့အဲ့ဒီမှာတော့မြန်မာစစ်တပ်ဘက်ကတော့အထင်ကြီးကြာဆုံးမှုတွေရှိတယ်လို့တော့ဟိုလုံးလုံးစီသိရတယ်။ဒီနေရောင်းလဲဆိုရင်အသေးစိတ်ကတော့ကျွန်တော်တို့ဟိုညနေပိုင်းအောင်မှသိရမယ်ဗျ။
မြောက်ဦးမြို့နယ်ကကြေးရွာတချို့မှာဒီဇင်ဘာလ၁ရက်နေ့ကနေစတင်ပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီး၃ရက်အတွင်းမြောက်ဦးမြို့နယ်မှာအရသာသေဆုံးသူ၃ဦးနဲ့ထိခိုက်ဒဏ်ရာရသူ၁၁ဦးထိရှိနေပါတယ်ခင်ဗျာ။